စကိုင်းတိုင်းလက်ပောင်းဒေသမှာစပယ်တောင်ကျင်းနီစီမံကိန်းလုပ်နေတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့မိုဂျိုဆာဖူရစ်အက်ဆစ်ဆက်ယုံဟာရွာတွေနဲ့အလွန်နီးကပ်စွာတည်ရှိနေပြီးတော့ဒေသခံတွေရဲ့ကျန်းမာရေးတဘာဝပတ်ဝန်းကျင်တွေပေါ်ဆူဆူရွာထိခိုက်မှုတွေဖြစ်စေတဲ့အတွက်ဆက်ယုံကိုဖြေပြောင်းပေးဖို့နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ Amnesty International ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။တရင်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါလိမ့်မယ်။
မြန်မာစစ်တပ်ကပိုင်ဆိုင်တဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့မိုဂျိုဆာဖူရစ်အက်ဆစ်ဆက်ယုံဟာပြင်းထန်တဲ့လေထုညစ်ညမ်းမှုတွေဖြစ်စေပြီးဆက်ယုံအနီးမှာရှိတဲ့ကံကုန်းရွာမှာနေထိုင်တဲ့ဒေသခံရွာသားတွေကိုအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ရောဂါအရေပြားနဲ့မျက်လုံးရောဂါတွေဖြစ်ပွားစေတာတွေ့ရှိရတယ်လို့ဇူလိုင်လ20ရက်နေ့ကနိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ NMST International ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်NMST International အဖွဲ့ကဒီဆက်ယုံကိုအ мян ဆုံးရွှေ့ပြောင်းပေးဖို့မြန်မာအစိုးရကိုတိုက်တွန်းတဲ့အကြောင်းအဖွဲ့ရဲ့အာရှရေးရာပြောဝင်ရပုဂ္ဂိုလ်တီကူမားက VOA ကိုခုလိုပြောပါလေ
NMST International is extremely concerned
အခုလိုအနီးတဝိုက်မှာနေထိုင်နေတဲ့ရွာသားတွေကိုကျန်းမာရေးပြဿနာတွေဖြစ်ပေါ်စေတဲ့ဒီဆက်ယုံဆက်လက်လက်ပတ်နေတဲ့အတွက်နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ Amnesty International ကအလွန်အမင်းဆိုးရိမ်မိပါတယ်ကျွန်တော်တို့အနေနဲ့ဒီဆက်ယုံကိုအ мян ဆုံးရွှေ့ပြောင်းပေးဖို့အတွက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကပါဝင်လှုပ်ဆောင်ပေးဖို့တိုက်တွန်းလိုပါတယ်။ဒါအပြင်ဆက်ယုံကိုပိုင်ဆိုင်တဲ့မြန်မာတပ်မတော်အနေနဲ့လည်းဒီဆက်ယုံကြောင့်ကျန်းမာရေးပြဿနာတွေကြုံရတဲ့ရွာသူရွာသားတွေအတွက်ကျန်းမာရေးဆောင်ရှားမှုပေးဖို့တိုက်တွန်းလိုပါတယ်။ဒါဟာတပ်မတော်ကပိုင်ဆိုင်တဲ့ဆက်ယုံတယုံကအခြေခံလူ့အခွင့်အရေးကိုချိုးဖောက်နေတာဖြစ်ပါတယ်။
ဒါအပြင်2013ခုနှစ်ကအစိုးရဌာနတစ်ခုနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ဖွဲ့ရဲ့မြေနမူနာစစ်ဆေးချက်အရမြေစည်းလွှာထဲမှာဆာဖိတ်ဓာတ်တွေပါဝင်မှုနှုန်းအလွန်မြင့်မားနေတာတွေ့ရတယ်လို့ဆိုပါတယ်။စိုက်ယုံကထုတ်လွှတ်တဲ့ဓာတ်ငွေတွေကြောင့်ဒေသခံတောင်သူလယ်သမားတွေစိုက်ပျိုးထားတဲ့သီးနှံတွေလည်းပျက်စီးရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ AB လကအဲ့ဒီစိုက်ယုံကဓာတ်ငွေတွေယူစိတ်မှုကြောင့်ရွာသားတွေအသက်ရှူမွားဖြစ်လာတဲ့အတွက်ကံကုန်းကျေးရွာသားတွေကရွာသားအင်အား900ကျော်စုစည်းမိပြီးတောင်းဆိုတဲ့အခါမှာတော့ဖြည့်ရှင်းပေးဖို့လက်ခံခဲ့တယ်လို့ကံကုန်းရွာကရွာသားတို့ကအခုလိုရှင်းပြပါတယ်
။ဆေးရုံနားမှာရှိတဲ့ဒီတောင်းသားတယောက်ပေါ့ဗျာ၊ကိုယ်တော်ကတောင်းသားတယောက်ကဒီလေကောင်းကင်ဆာရောဂါနဲ့အသက်ရှူနှမ်းကောင်းမှာကင်ဆာရောဂါနဲ့ပြေးသွားတာလေမျိုးကျွန်တော်တို့မှရှိကြတယ်။ဒါပေမဲ့ကျွန်တော်မှတစ်ခုပါပြည့်လဲဆိုတော့ဒီကျန်ကောင်ဖြစ်တာလို့ပြည့်ကျန်ကမပြောမနိုင်ပါများလေ။ဒီကျန်ရုံကောင်ဖြစ်နေတယ်ဆိုပြီးကျွန်တော်တို့စိတ်မှာတမယ်စိတ်ကတော့မတရားကြီးသွားနေတယ်။ပြောမချင်တဲ့1000-2000ကိုသူတို့ကျန်ရုံလေးကမှဝယ်မယ်ဒီလိုမျိုးအစ်စ်ကြီးကတော့ကျွန်တော်တို့ဖြစ်ခဲ့တယ်။1000-2000ဆယ်လာတော့မှဒီအစ်စ်ကြီးကိုကျွန်တော်တို့ဆက်ချင်းလေးပြည့်စုံကြတာရှိတယ်။ဒီကလေးအစ်စ်ကောင်ကပြည့်စုံပြီးတာလို့ရှိတယ်။ဒီနောက်နေ့မှာလည်းနေ့စဉ်နေတာဒီလိုမျိုးကျွန်တော်တို့ဒီအစ်စ်ကြီးကတော့ဘယ်လိုမျိုးကြာဘူးလို့ကြောင်းလိုက်တဲ့ဒီဘုံနံစီရလာကြည့်ရတဲ့ဘုံနံဆိုလို့ဆိုရင်ဒီအချင်းမျိုးတွေကဒီနေ့ဆက်ရှင်ပြစ်ကြတာတွေကျွန်တော်အချင်းချင်းဆက်ကဖြစ်ခဲ့တယ်ဒါကိုကျွန်တော်တို့တွားရောက်ပြောဆိုခဲ့တဲ့အချိန်မှာလည်းဆက်ရင်လည်းကျွန်တော်တို့ကိုပြင်ဆင်မှုမပေးခဲ့ဘူးဒီလိုမျိုးနာနာကတော့ကျွန်တော်တို့အချိန်မောင်းမနေတော့ဘူးရာသီကိုယ်တိုင်ကလည်းဒီလိုနာလို့တွားပြောတဲ့အချိန်မှာသူ့ဟာတွေကပိုက်ပေါ်လို့နေတယ်အဲ့မှာရက်ပြတာဒီလိုရှိခဲ့တယ်ဒီကုတ်ဟာတွေကလုံးဝလင်းချင်းမပေးခဲ့တဲ့လစ်လစ်ရှိခဲ့တဲ့အဥ္စာတွေလည်းကျွန်တော်ရှိခဲ့တယ်ဗ
ျမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့မိုဂျိုဆာဖူရစ်အက်ဆစ်ဆက်ယုံကို2008ခုနှစ်မှာတည်ဆောက်ခဲ့ပြီး2013ခုနှစ်ကဒေါက်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မတီရဲ့စစ်ဆေးမှုကိုခံခဲ့ရပါတယ်။အဲ့ဒီတုန်းကကုမ္ပဏီဟာဒီဆက်ယုံကိုဒေသခံအာဏာပိုင်တွေစီကခွင့်ပြုချက်မရဘဲတည်ဆောက်ခဲ့တာဖြစ်ကြောင်းတွေ့ရှိခဲ့ပါတယ်။အခုလို2008ခုနှစ်ကနေ2013ခုနှစ်အထိခွင့်ပြုချက်မရှိဘဲဆက်ယုံလေပတ်နေခဲ့တဲ့အတွက်အရေးယူအပြစ်ပေးမှုတစုံတရာမရှိခဲ့ဘူးလို့အစိုးရကဖော်ပြထားပါတယ်။အဲ့ဒီနောက်2015ခုနှစ်နောက်ပိုင်းအသက်တက်လာတဲ့ဒေသဆိုင်ရာအာဏာပိုင်တွေကဆက်ယုံကိုလေပတ်ခွင့်မပြုဖို့ဆုံးဖြတ်ခဲ့တဲ့နောက်ပြီးခဲ့တဲ့ဇွန်လ15ရက်ကဒေသခံအာဏာပိုင်တွေရဲ့ခွင့်ပြုချက်မရှိဘဲလုပ်ငန်းတွေပြန်လည်လေပတ်ခဲ့တာဖြစ်ပါတယ်။NMST International အဖွဲ့ကအခုဖြစ်ရက်ကိုအနီးကဆက်လက်စောင့်ကြည့်နေပြီးဒေသခံတွေရဲ့တိုင်ကြားမှုကိုလည်းလက်ခံပြီးမှတ်တမ်းတင်နေတယ်လို့ပြောပါတယ်။